အနာသိမ့်မြန်မာစစ်ကောင်စီကိုဖြုတ်ချမဲ့တော်လှန်ရေးအတွက်ရန်ပုံငွေဖြင့်ဝေရိုက်စာချုပ်တွေကိုဂျာကာလာအမျိုးသားညီညီတွေဆိုရ NUG ကမနေ့တနင်္လာနေ့ကစတင်ရောင်းချခဲ့ရမှာတရက်ထဲနဲ့ဒေါ်လာ 6.3 တန်းရောင်းချခဲ့ရပါတယ်လို့ NUG ကကြေညာပါတယ်။ဖေဖော်ဝါရီလတရက်နေ့ဆက်နာသိမ့်ခဲ့ပြီးတဲ့နောက်သွေးမြေကျဖိနှိပ်ခဲ့တဲ့အတွက်ပေါ်ပေါက်လာခဲ့ရတဲ့ဆရာနာရှင်စက်ကြီးလှုပ်ရှားမှုဟာအများပြည်သူလူထုရဲ့လူဒန်းထောက်ပံ့မှုအရရှင်သန်ရပ်တည်နေပါတယ်။ဝရိုက်စာချုပ်အတွက်အတိုးမပေးပေမဲ့ပထမ3လရည်အတွင်းမှာဒေါ်လာ3သန်းရောင်းချခဲ့ရတယ်လို့ NUG က writer သတင်းဌာနကိုပြောပါတယ်။နှစ်နှစ်သက်တမ်းရှိတဲ့ငွေရိုက်စာချုပ်တွေကိုဒေါ်လာ100 500 1000နဲ့ 5000 လောက်စာချုပ်တွေဖြစ် NUG ကရောင်းချခဲ့တာပါ။ဒေါ်လာသန်း 1000 ထိရောင်းမွေရှာဖို့ NUG ကသတ်မှတ်ပြောလင့်ထားပါတယ်။ဒေါ်လာ100နဲ့ 500 စာချုပ်တွေကို online ငွေပေးချေမှုပုံစံနဲ့လက်ခံပြီး1000နဲ့ 500 လောက်ငွေရိုက်စာချုပ်ကိုတော့ဘန်လွှဲပြောင်းငွေနဲ့ဝယ်ယူနိုင်တယ်လို့ NUG ကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒေါ်လာ 900 တိုင်းဝယ်ရိုက်စာချုပ်ကိုဝယ်ယူခဲ့တဲ့မြန်မာနိုင်ငံသားအမီမဖော်လို့သူအမျိုးသမီးတယောက်ကတော့နောက်နှစ်နှစ်ကြာတဲ့အခါငွေပြန်ရဖို့သူမမျှော်လင့်ပဲဒေါ်လာရေးကိုအထောက်ပံ့ပြုလိုတဲ့အတွက်ဝယ်ယူခဲ့တာဖြစ်တယ်လို့ writer သတင်းဌာနကပြောပါတယ်။အခုလို NUG ရဲ့ငွေရိုက်စာချုပ်ရောင်းချနေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသုံးပြန်ပြောဆိုတာမရှိသေးပါဘူး။